မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အစည်းအကြားတိုက်ပွဲတွေပြန်ဖြစ်ပွားခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာတွာလာကွင်းတယ်ယူပို့ဆောင်ကွင်းတွေစစ်တပ်ကကန့်သက်ထားသလိုစေဝါပစ္စည်းတယ်ယူကွင်းတွေလည်းစစ်ဆေးကန့်သက်နေပါတယ်။ရာသီဥတုအကူပြောင်းကာလလူတွေဖြားနာနေတဲ့အချိန်မှာစေဝါတယ်ယူကွင်းကန့်သက်ထားတဲ့အကြောင်းကုသဖို့အခက်အခဲတွေရှိနေတဲ့အက ိုပြီးခဲ့တဲ့လကတည်းကမြန်မာစစ်တပ်ကလုံခြုံရေးအကြောင်းပြချက်နဲ့ကန့်သက်ထားပါတယ်။တချိန်ထဲမှာမြို့နယ်တွေအကြားစေဝါတည်ယူခွင့်တွေကိုပါတင်းကျပ်တားမြစ်ထားတဲ့အတွက်ကျန်းမာရေးကုသဖို့အခက်တွေ့နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းကစေးတွေဝယ်လာတဲ့မြေပုံမြို့နယ်ငပတုံတိုက်နယ်ဆရာဝန်အပါအဝင်ဒေသခံကျေးရွာသား၃ဦးအဖမ်းခံခဲ့ရတယ်လို့လည်းငပတုံဒေသခံတူကပြောပါတယ်။ဆရာဝန်တွေကတော့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့တယ်လို့ပြောပါတယ
်။ကြောက်ပြူကိုဒီမြေပုံမြို့နယ်ကပေါ့ပဲလေတွေတစည်းမမကရဘူးဆိုတော့သူကအခက်အခဲပြင်းမှာဆိုလို့အဲ့ဒီချင်းကလူနာကလည်းနင်းနေများတယ်ရှေ့ရုံမှာလူနာများတဲ့ကြတော့နောက်ဆုံးလမ်းတွေပါတယ်ပိတ်သွားရင်ဟောလူနာတွေတော့လူတို့တွေတော့အခက်အခဲကြမှာဆိုလို့ဆရာဝန်ကအခါတိုက်ခါတော့နင်းနေတိုးပြီးရှေ့ဝေပလိုက်တယ်ဒီဒေသတစ်ခုလုံးမှာရွာပေါက်တစ်စီကျော်20လောက်ကဒီရှေ့ရုံကိုအောက်ကိုပြီးခွေခွန်နေကြတာလေအဲ့ဒါကြောင့်မလို့သူကလည်းဆရာဝန်ကလည်းနင်းနေဘလို့ပြရမှာလဲသူကလည်းတစုံတစ်ခုစီးပြသွားရင်လူနာတွေတောက်ခါကြမှာဆိုလို့အခါတိုက်ခါတော့နင်းနေပို့လို့မှာလိုက်လို့ဖြစ်တယ်လို့လာတော့ချင်းနေကျွန်တော်ကတော့အခါတိုက်လေးတင်နေကြပါရှိကဘူးလို့လို့ရှိအကုန်တင်းထားတယ်အဲ့မှာ
တိုက်နေဆရာဝန်ကိုပြန်လှုပ်ပေးလိုက်တာဖြစ်ပေမဲ့ကြံတဲ့ဒေသခံ၃ဦးကိုတော့စစ်ကောင်စီကအမျိုးသားစေဝါဥပဒေပုံမှန်16ခါဝင်းနဲ့တရားစွဲဆိုထားတယ်လို့လည်းနီးစပ်တဲ့ဒေသခံရွာသားကပြောပါတယ်လောလောဆယ်အဲ့ဒီငပတုံတိုက်နယ်စေအုံမှာစေဝါတွေပြက်လက်နေတာကြောင့်ကျမ်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့လည်းငပတုံဒေသခံတူကဆက်ပြောပါတယ
်လောလောဆယ်ကတော့ခလေးတွေတောက်ကြတယ်မာကြတယ်ဒီရောကအခုကိုဗစ်လို့လို့ပါလို့ပြန်ရှိတယ်လေဒီမှာလေဒါနာတော့အခက်အခဲဖြစ်နေကြတယ်အဓိကကျမ်းမာရေးပေါ်မှာပေါ်မှာရေးပေါ်ရှာရဲဟိုဒီမြန်မာနောက်ပဲကျမ်းမာရေးကတော့အဓိကအခက်အခဲဖြစ်နေတယ
်ဒီအတိုင်းရှေ့ဆက်စေဝါတည်ယူခွင့်တွေကိုကန့်သက်ထားမယ်ဆိုရင်ဒေသခံပြည်သူတွေကျမ်းမာရေးအတွက်တော်တော်ဒုက္ခဖြစ်လာနိုင်တယ်လို့လည်းအဲ့ဒီဆရာဝန်ကပြောပါတယ
်ဒီမှာမတော့စေဝါတွေရတော့ခက်ခဲလို့ရှိတယ်ပြောရှိတယ်ဆိုတော့ဟိုကဟိုစေဝါစေဝါတွေဝင်ဒီခွင့်တော့တာတော့လို့တော့မသိဘူးဒါပေမဲ့စေဝါစေတွေရောအမှစစ်တွေများတယ်ပြီးတော့ကြိတ်ကြီးမှာတော့စစ်တယ်ကျတော့များရဲ့ကျတော့တချို့ဟိုသူတို့တော့ဒီကောင်စေးမှာတော့တပတ်ကျော်ရှိပြီပေါ့တပတ်ကျော်တော့စေးမှာတော့အမစေးတို့ကိုယ်ဖွင့်ပြည့်ပြီးတော့ဒီလိုမျိုးကြီးတွေမှာပြည့်ပြည့်ရတယ်ကြောရဲ့အဲလိုကြောင်ရတယ်အစ်ေရပါတော့သူစေးတွေကမျိုးကိုတော့သူ့အရပြစီမျိုးဝါရတဲ့ဆောင်မှာပြင်ကြတော့တော့စေးတွေမှာရေတော့မဟုတ်တော့တော့စေးပါတော့ရောရထားတယ်မှတော့ကစေးတွေကတော့ပြောဖို့ဒီရရှုပါတဲ့ဘယ်လိုစီးရီးဟာလဲပေါ်လို့စီးရီးတော့လောရပါလို့
ဒီတိုင်းရှေ့ဆက်စေဝါတည်ယူခွင့်ကိုကန့်သက်ထားမယ်ဆိုရင်ဒေသခံပြည်သူတွေကျန်းမာရေးအတွက်တော်တော်ဒုက္ခဖြစ်လာနိုင်တယ်လို့လည်းအဲဒီဆရာဝန်ကပြောပါတယ
်အခက်ကတော့အများကြီးဖြစ်လာတာဘာလို့လဲဆိုတော့ဒီလိုတစ်ခုလုံးကတော့ဒီစေဝါအားထားတော့ဘူးလေတော့စေဝါအားထားရတော့စစ်တွေပြက်ပြီဆိုရင်တော်တော်ရောက်မှာတော်တော်ရောက်မှာပြီးတော့ဒရုန်းမှာလည်းဒီစီးရီးကလမ်းကြီးဆက်ကြတယ်အများကြီးပဲစီစီလုံးပေးနိုင်ရတဲ့မလုံးပေးနိုင်တဲ့အခြေအနေဖြစ်လာတော့ဖြစ်လာတာပေါ့နော
်ဒါအပြင်ရခိုင်ပြည်နယ်အတွင်းစေဝါတည်ယူတင်သွင်းခွင့်တွေကိုလည်းစစ်ကောင်စီကကန့်တက်ထားတာကြောင့်အခက်ကြုံနေရတဲ့အကြောင်းဒေသခံစီးဆိုင်ပိုင်ရှင်တွေကလည်းပြောဆိုကြပါတယ်အခုလိုစေဝါတည်ယူခွင့်တွေကိုကန့်တက်ထားတာနဲ့ပတ်သက်ပြီးအသေးစိတ်မေးမြန်းဖို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့အကြောင်းတစုံတရာတုံ့ပြန်မှုမရခဲ့ပါဘူးခင်ဗျာ